အီရက်အာနာရှင်ဟောင်းဆဒမ်ဟူစိန်ရဲ့အယုံယုံကြည်ရဆုံးအကြံပေးပုဂ္ဂိုလ်တဦးဖြစ်သူအသက်89နှစ်အရွယ်တာရစ်အာဇစ်ကွယ်လွန်သွားပြီဖြစ်တယ်လို့အီရက်အစိုးရတာဝန်ရှိသူတွေကတောက်ကြံတွေကပြောပါတယ်သူရဲ့ကျန်းမာရေးအလွန်ဆိုးရွားနေတာကြောင့်ဖြစ်တယ်လို့သူတို့ကဆိုပါတယ်ဆဒမ်ဟူစိန်အစိုးရလက်ထက်တုန်းကအာဇစ်ဟာဒူးဝင်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့ဆဒမ်ဟူစိန်ရဲ့အယုံကြည်ရဆုံးအကြံပေးပုဂ္ဂိုလ်တွေကတဦးဖြစ်ခဲ့ပါတယ်အီရတ်မှာရှိတဲ့ရှီအိုက်တွေကိုနှင်းပန်းနှိပ်စက်ရာမှာပါဝင်ခဲ့သူတဦးဖြစ်တာရစ်အာဇစ်ကို2010ပြည့်နှစ်မှာတည်တံ့ချမှတ်ခဲ့ပေမဲ့ကွမျက်ခံခဲ့ရခြင်းမရှိခဲ့ပါဘူး။ဒါအပြင်အခြားရာဇဝတ်မှုတွေအတွက်လည်းသူဟာနှစ်ရှည်ထောင်နှံတွေချမှတ်ခံခဲ့ရပါတယ်။ခရီးယန်ဘာသာဝင်ဖြစ်တဲ့အာဇစ်ဟာနိုင်ငံကြ合いဝင်ကြီးအဖြစ်1983ခုနှစ်မှာတာဝန်ထမ်းဆောင်ခဲ့တယ်လို့1992ခုနှစ်ဆဒမ်ဟူစိန်အစိုးရလက်ထက်မှာဒုဝင်ကြီးချုပ်ရာဒူခတ်အပ်ခံခဲ့ရပြီးနိုင်ငံတကာမှာလူသိများတဲ့အီရတ်ဝင်ကြီးတဦးဖြစ်ခဲ့ပါရှင်